ဒီခါကြီးနဲ့နောက်ပိုင်းကရိုဟင်ဂျာပြည်ခန့်နဲ့ပတ်သက်ပြီးတော့မနေ့ကတည်းကကျွန်းပါခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှကုလအထူးကိုယ်စားလှယ်နှစ်ဦးတင်ပြခဲ့တာတွေကတော့ဒုက္ခတွေပဲပြန်လက်ခံရေးမှာဒုက္ခတွေပဲလုံခြုံစိတ်ချရတယ်လို့ရွေးချယ်တဲ့နေရာတွေမှာနေရာချထားပေးဖို့နဲ့ရိုဟင်ဂျာတွေကိုလွတ်လပ်စွာကြောက်လာခွင့်ပေးဖို့ပြီးတော့ပြန်လာမဲ့ဒုက္ခတွေပဲအထောက်အထားတွေအဆုံးနဲ့မပြနိုင်ခဲ့ရင်ရှော့ဖို့စဉ်းစားပေးဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်လုံခြုံရေးကောင်စီစဉ်းစားချက်တွေအပေါ်ဘယ်လိုသဘောရပါတလဲလို့ NLD ပါတီပြောခွင့်ရဦးညံဝင်းကိုကိုညံဝင်းအောင်ကမေးမြန်းရမှာတော့သူကအခုလိုစပြောပါတယ်
။ပထမဆုံးတစ်ချက်အနေနဲ့ကတော့အဲ့ဒီသူတို့ကိုအကျိုးမဲ့ပြန်လဲလက်ခံဖို့နော်။အဲ့ဒါကတော့ကျွန်တော်အနေနဲ့ပြောရင်တော့မဖြစ်နိုင်ဘူး။မဖြစ်လို့မဖြစ်နိုင်လဲဆိုတော့ကျွန်တော်တို့နိုင်ငံကခိုင်းစားခံတဲ့ဘဝနဲ့နိုင်ငံမဟုတ်ဘူး။လွတ်လပ်တဲ့နိုင်ငံ။အဲ့တော့ကျွန်တော်တို့ပြောပြီးလက်ခံမယ်နော်93ကသဘောတူလာတဲ့အချက်တွေနဲ့လက်ခံမယ်လို့ပြောပြီးသားဒီဧရိယာတွေနဲ့ပတ်သက်ပြီးတာဝန်ရှိတာဗင်္ဂလားဒေ့ရှ်နဲ့မှာပဲအဲ့တော့သူတို့ကဗင်္ဂလားဒေ့ရှ်ကိုရောက်နေတယ်အဲ့တော့လက်ခံမယ်မြန်မာကပြောတယ်စီကံချက်ထားတာပဲအဲ့တော့ဒီစီကံချက်ကိုဘာမှပြင်ဆင်အကြောင်းမရှိဘူးနောက်နံပါတ်2အနေနဲ့ကကျွန်တော်တို့သွားလာရေးကန့်တတ်တဲ့ကိစ္စအဲ့တော့သွားလာရေးကန့်တတ်တာဘယ်နိုင်ငံမှာသွားဖို့လဲအမေရိကမှာလားအင်္ဂလိပ်မှာလားအာဖရိကမှာလားမဟုတ်ဘူးမြန်မာနိုင်ငံမှာအဲ့တော့ကန့်သတ်ခွင့်ကိုလုပ်ခွင့်ရှိတယ်လို့ကျွန်တော်တို့အဲ့လိုပြောချင
်ဆရာကနာပြောသွားတဲ့အထက်မှာဒီ93ခုနဲ့သဘောတူညီချက်ဆိုတာကဘယ်လိုအချက်တွေပါလဲ
အဲ့ဒီပြန်လာမဲ့ပုဂ္ဂိုလ်ဟာမြန်မာနိုင်ငံအတွင်းမှာနေထိုင်ခဲ့ဘူးကြောင့်အထောက်တာအဓိကအဲ့ဒ
ါဟုတ်ကဲ့ဒီညာပါ့လေဒီကုလသမဂ္ဂကပြောနေတာကဒီထွက်ပြေးသွားတဲ့ရိညာဒုက္ခတွေတည်းဟာဝေယုံသုံးကနဲ့ပြီးသွားကြတယ်အထောက်အထားတွေလည်းယူမသွားနိုင်ဘူးပေါ့လေပြန်ပြီးတော့အထောက်အထားတွေပြနိုင်ဖို့ခက်ခဲမှာပေါ့ဒါကိုရှော့ပေါ့ပေးဖို့သူတို့ပြောနေတာပါ
ကျွန်တော်တို့ကပြောနေတာအထောက်အထားလူချင်းနဲ့ကောင်းကြီးဒီကိစ္စမှာအထောက်အထားမရှိဘူးမရှိဘူးလေလို့ဟုတ်လားကျွန်တော်ကျမဟာရခိုင်ကြီးနဲ့ဒေဒီသဘေရက်ွက်ဘေကြီးရောမှာနေခဲ့တယ်ဘလို့အချိန်ကစားပြီးဘလို့နေခဲ့အဲ့ဒါလို့ပြောပါအဲ့ဒါလို့ပြောလို့ရှိရင်ကျွန်တော်ကချက်ကျုပ်ပေးမယ်ကျွန်တော်တို့ကအဲ့ဒီလိုပြောတဲ့အတိုင်းဟုတ်ရင်ကျွန်တော်လက်ခံမှာအဓိကအဲ့ဒါပဲ
ဆိုတော့လုံခြုံရေးကောင်စီမှဆွေးနွေးတဲ့နောက်တစ်ချက်ကဒီမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကနေပြီးတော့အဲ့ဒီဒေသခံမွတ်စလင်တွေကိုအစုလိုက်ပြုံလိုက်ဟိုအာဓမ္မပြုကျင့်မှုတွေလုပ်ခဲ့တယ်ဒါကိုအခုချိန်ကြီးဒီမြန်မာအစုအနေလို့အရေးယူတာမရှိသေးဘူးလို့လည်းဆွဆွဲပြောဆိုထားပါတယ်ဒီအချက်ပေါ်မှာတော့ခင်ဗျမြန
်မာလုံခြုံရေးတပ်ဖွဲ့ကဒေသခံတွေကိုဥပဒေမဲ့အော်မရင်းတင်တာအပါဝင်သိစက်တယ်ဆိုတဲ့သဘောပေါ့နော်အဲ့ဒါတွေကိုအရေးယူပေးပါဆိုရင်ကျွန်တော်တို့နိုင်ငံမှာအဲ့ဒီလိုကိစ္စတွေကိုအရေးယူဖို့ဥပဒေတွေကအနည်း200လောက်ရှိပြီကျွန်တော်တို့မှာရှိတဲ့ဥပဒေအဲ့ဒီ200ထဲမှာအကျုံးဝင်တဲ့ဟာဆိုရင်ကျွန်တော်တို့အရေးယူအကျုံးမဝင်ဘဲနဲ့အရေးယူပေးပါလို့ပြောနေုံနဲ့တော့ကျွန်တော်အရေးယူလို့မရဘူးကျွန်တော်တို့အဖြစ်အပျက်ကိုမှန်မှန်မားတယ်ဆိုတော့ကျွန်တော်လည်းပြောခွင့်မရှိဘူးအဲ့ဒီကကိုယ်စံတွေနဲ့ပြောခွင့်မရှိဘူးတရားရုံးကလာပြောအောင်အဲ့တော့တရားရုံးကိုရောက်အောင်ဆုံးဖြတ်နိုင်အောင်အချက်နဲ့အမှန်ကန်ကိုဥပတင်ပေးရမှာဆွဆွဲတဲ့လူတွေတောင်းအဲ့လိုပဲပြောချင်တယ
်ဟုတ်ကဲ့ဦးညောင်ဝင်းကျေးဇူးပါခင်ဗျ
ကိုညောင်ဝင်းအောင်ဆက်တဲ့မင်းရင်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်